Welcome to the Voice of America in Burmese.
Mingla nya jan ma sot da shin mya shin. VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတင်ဆက်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆက်မဲ့သတင်းတွေမှာတော့တမန်ခရိုင်စီဝေးဖွဲ့ဥက္ကဋ္ဌဟောင်းဟာယူကော့ပတ်ဆိုင်ရာအချက်လက်တွေကိုရုရှားထောက်လိုက်ရင်းနဲ့နှိစက်သူတယောက်ကိုပေးတဲ့အကြောင်းပြည်ယုံမတန်တွေကဖော်ပြပါရယ်။ဒီခိုင်ပြည်ကအခြေအနေတွေပေါ်အလွန်မင်းဆိုးရိမ်မှုပန်းကြောင်းနဲ့တင်းမာမှုတွေကိုငင်းချတဲ့နည်းတွေနဲ့ဖြစ်ရှင်းဖို့ကုလသမဂ္ဂကတိုက်တွန်းပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပြန်စနိုင်မှုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းကြားထားပြီးမယ်ခုချိန်ထိအကြောင်းမပြန်သေးဘူးလို့မြန်မာအစိုးရဘက်ကဆိုပါတယ်
။အခုတို့ရေကောက်ပွဲလဲပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကသူကအရန်အတွင်းဝင်ဥပြင်သူကဘင်္ဂလားဒေ့ရှ်တမ်မတီကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ
်နိုင်ငံရေးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်ဒေသမှာတိုက်ပွဲတွေဆက်ဖြစ်နေပြီးဒေသခံတွေလူအခွင့်အရေးချိုးဖောက်ခံနေရတဲ့အကြောင်း KIO ထိန်းချုပ်နေမြေမှာရှိတဲ့ IDP စခန်းရှိတဲ့နေရာတွေမှာရာသီဥတုဆိုးဝါးနေတဲ့အတွက်တွားရေးလာရေးနေထိုင်ရေးခက်ခဲနေကြတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့နိုင်ငံတကာသတင်းလွှာကိုလည်းတင်ဆက်ပေးပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသပ်ချက်နဲ့တပတ်အတွင်းအာကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှင်။ဒီလိုသတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတရွေးကောက်ပွဲကြီးကျင်းပခဲ့တဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစီယုံရေးအဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုရုရှားထောက်လှမ်းရေးနဲ့နှိစက်သူတူထံပေးအပ်ခဲ့တဲ့အကြောင်းမနေ့ကတရားဥပဒေတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရယ်။သမ္မတရွေးကောက်ပွဲကာလအတွင်းထရန့်ရဲ့စီယုံရေးအဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းဆွဆွဲချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေထပ်မံထွက်ပေါ်လာနေပေမဲ့အခုချိန်ထိအစိုးရရှိနေတဲ့ဘက်ကပူးပေါင်းချက်ဆွေးမှုတွေနဲ့အရေးယူလာမျိုးတော့မရှိသေးပါဘူး။ကျဲလက်တွေပေးခဲ့တာနဲ့ပတ်သက်လို့စီရီအဖွဲ့ဥက္ကဋ္ဌဟောင်းဟာလင်းလဲထွက်ဆိုကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာရဲ့စုံစမ်းရေးအဖွဲ့ကအဆိုအရှင်တွေကပြောပါတယ်မနဖော်ကတော့သူနဲ့စီးပွားပက်တူလည်းဖြစ်ရုရှားထောင်လိုင်းရေးနဲ့အဆက်အသွယ်ရှိတယ်လို့အဆိုအရှင်တွေကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တန်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားပါယူကော့ဘွဲကလာကဝရုံးတုံးကအခြေအနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလဲပြောဆိုထားပါတယ်အထူးစုံစမ်းရေးမူလာနဲ့ဖွဲ့ဝင်တွေကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကျောင်းဝင်ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနာဖော်ပေါ်ဆွတ်ဆွဲချက်အစ်တတွေကသူပေးရတဲ့အချက်လက်တွေကြောင့်ရုရှားရဲ့ကျောင်းဝင်ဆွတ်ဖက်မှုကျူးပန်းမှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမအကောင်းလာပါတယ်အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနံ့ရစေခြင်းတဲ့သဘောထားမျိုးသိရတာတွေ့ခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ
်အမေရိကန်နဲ့ဆက်လုံခြုံရေးအတွက်ကျူးပန်းမှုတွေကိုအားပေးကြောင်းသမ္မတဒေါ်နယ်ထရန့်နဲ့အတိုက်ခံဒီမိုကရက်ပါတီကကွန်ဂရက်လွှတ်တော်ကောင်ဆောင်တွေမနေ့ကအသီးသီးပြောကြားလိုက်ကြပေမဲ့အသုံးစီးနယ်လုံခြုံရေးအစီအစဉ်တွေမှာတော့သဘောထားကွဲပြားနေကြဆဲဖြစ်ပါတယ်နေဆက်လုံခြုံရေးအတွက်သဘောထားကွဲနေတဲ့အတွက်အစိုးရလုပ်ငန်း၄ပုံ၃ပုံလောက်ကဟာလဲဒီဇင်ဘာလ22ရက်နေ့ကလေးကရပ်ဆိုင်ထားတာပါသမ္မတထရမ်ကတော့နေဆက်လုံခြုံရေးနဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတာအဆုံးသတ်ဖို့ဒီမိုကရက်တွေအပေါ်မှာသာမူတည်ကြောင်းအင်မီရောကနေနိုင်ငံတို့ပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပါတယ်မြန်မြန်ဆန်ဆန်ဆွေးနွေးညီနိုင်ပြီးဖြည့်ရှင်းနိုင်ကြောင်းနဲ့လွှတ်တော်ကောင်ဆောင်တွေကိုလဲဆွေးနွေးဖို့ဒီကနေ့ထပ်မံဖိတ်ကြားချပါတယ်သမ္မတရမိန့်ခွန်းကိုတုံ့ပြန်ခဲ့ကြတဲ့ဒီမိုကရက်ပါတီအောက်လွှတ်တော်လူများစုကောင်ဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုကောင်ဆောင်ချက်ရှူမာတို့ကတော့အစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့နဲ့နေဆက်လုံခြုံရေးအတွက်ကွန်ဂရက်လွှတ်တော်ကအတည်ပြုထားတဲ့ဥပဒေမူကြမ်းတွေရှိနေတာကိုထောက်ပြခဲ့ကြပါတယ်မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဖို့အသုံးစိတ် 5.8 ဘီလီယံတောင်းခံထားတာကိုသမ္မတဖက်ကအလျှော့မပေးတဲ့အတွက်အစိုးရလုပ်ငန်းတွေဆက်လက်ရပ်ဆိုင်ထားတာဖြစ်ကြောင်းနဲ့တတိုင်းကာမဲ့အစီအစဉ်ဟာကုန်ကျစရိတ်များပြီးထိရောက်မှုမရှိတဲ့အစီအစဉ်တစ်ခုဖြစ်နေတယ်ပြောဆိုခဲ့ကြပါတယ်သမ္မတကတော့နိုင်ငံတွင်းတရားမဝင်ဝင်ရောက်လာသူတွေနဲ့မူရစ်ဆေးဝါးတွေကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကြုံနေရကြောင်းပြောဆိုပြီးနေဆက်လုံခြုံရေးအတွက်သူ့အစီအစဉ်ကိုထောက်ခံဖို့တောင်းဆိုခဲ့တာပါအခြေအနေဟာတိုင်းပြည်မှာအချက်တဲကျုံရတဲ့အဆင့်ကိုရောက်ရှိနေပြီလို့လည်းသမ္မတကမိန့်ခွန်းမှာပြောဆိုသွားခဲ့ပါတယ်
အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီဟာကျူတင်ချင်းညာမထားတဲ့ယူရိုနိုင်ငံကိုဒီကနေ့ရုတ်တရက်သွားရောက်ခဲ့ပြီးဝန်ကြီးချုပ်အဒဲအတူမဟာဒီပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ် စီဗီအန်နိုင်ငံကတပ်ဖွဲ့တွေပြန်လည်ယူသိမ်းဖို့စီစဉ်နေပြီးအီရန်ပေါ်ပြည်အားတွေတိုးမြှင့်မှာထောက်ခံမှုရဖို့အမေရိကန်ကကြိုးပမ်းနေချိန်မှာပဲဒေသတွင်းမဟာမိတ်တွေနဲ့တွေ့ဆုံဖို့ဝန်ကြီးပွန်ပီယိုအရှိန်အလယ်ပိုင်းဒေသကိုတရင်တစ်ပတ်ကြာခီးထွက်ခဲ့တာပါဝန်ကြီးပွန်ပီယိုဟာအီရန်ဝန်ကြီးချုပ်ဖြစ်သမ္မတဘရန်ဆာလီနိုင်ငံရေးဝန်ကြီးမိုဟာမက်အယ်ဟာကင်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလည်းဘက်ကရမြို့တော်မှာတွေ့ဆုံခဲ့ပါတယ်အီရန်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘိုစီနဲ့တွေ့ဆုံချိန်မှာတော့အီရန်လူမျိုးရေးတပ်ဖွဲ့တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ဖို့အပအဝင်အီရန်နိုင်ငံလူမျိုးရေးအတွက်ဖြစ်ရှင်းမှုတနည်းတန်ချက်ထားတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်ဝန်ကြီးပွန်ပီယိုရဲ့ခီးစဉ်အစဂျော်ဒန်နိုင်ငံကိုရောက်ရှိစဉ်မှာတော့ဒေသတွင်းမှာမတမာတဲ့လူရဲ့တွေကျူးလွန်နေတယ်လို့သမ္မတထရန့်ဆွေးရကပြောဆိုထားတဲ့အီရန်ပေါ်တိရောက်တဲ့ပြည်သားတွေပြည်နယ်ရေးတန်တမာရေးစီးပွားရေးနီးလန်းပေါင်းစုံနဲ့ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းဝန်ကြီးပွန်ပီယိုကပြောဆိုထားတာပါဝန်ကြီးပွန်ပီယိုဟာခီးစဉ်အတွင်းအီဂျစ်၊ဘာရိန်၊အာရဗ်စော်ဘောင်ပြည်အောင်စုကတာ၊ဆော်ဒီအာရေဗျ၊အိုမန်နဲ့ကူဝိတ်နိုင်ငံတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်
ထိုင်းနိုင်ငံကြီးထွက်ပြေးလာတဲ့အသက်16နှစ်အရွယ်ဆော်ဒီအမျိုးသမီးကိုဒုက္ခသည်အဖြစ်ကုလသမဂ္ဂမဟာမိတ်ညုံ UNHCR ကအတိအမှတ်ပြုလိုက်တယ်လို့ Australia နိုင်ငံမှာခေါ်လုံခွင့်ပေးဖို့လဲတိုက်တွန်းလိုက်ပါတယ် UNHCR မြစ်တာရက်ခံထားတဲ့အတိုင်းဒုက္ခသည် Ramat Mohammad Elkanon ကိုခေါ်လုံခွင့်ပေးဖို့စဉ်းစားမယ်လို့ Australia ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်မိသားစုနဲ့အတူအပန်းဖြေခီးထွက်ရာကကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့ Elkanon ဟာပြီးခဲ့တဲ့စနေနေ့နောက်ပိုင်းကဘန်ကောက်မြို့ကိုရောက်ရှိလာတာပါသူ့မိသားစုစီပြန်တော့ရင်အသက်ခံရနိုင်တယ်လို့လည်းသူကပြောပါတယ် Elkanon ကိုထိုင်းနိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အတွက်စုမနပ်ဘူမိလေးစိတ်ဟိုတယ်ခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေသူကတောင်းဆိုခဲ့တာပါအဲ့ဒီဖြစ်အပေါ်ကမ္ဘာကလည်းအာယုံဆိုင်လာကြတဲ့အတွက်သူ့ကို Sorry Arabia စီပြန်မို့ဖို့ဆိုတဲ့ကနဦးစီစင်ကိုထိုင်းတာဝန်ရှိသူတွေဖြတ်ခဲ့ရပါတယ်ဘန်ကောက်မြို့ကိုမနေ့အင်္ဂါနေ့ကရောက်လာတဲ့အဖေနဲ့အကိုဖြစ်သူတို့ကို Elkanon ကအတွေ့မခံဘူးလို့လည်းထိုင်းလူမှုကြည်ကြေးတာဝန်ရှိသူတွေကပြောပါတယ်
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545 3ညလိုင်းဒိုမီတာ25 kHz 1783 3ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American Tan မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနဲ့ကံပြုတ်ကတိကျုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့တင်းမာမှုတွေကိုငြင်းချမ်းတဲ့နီးလန်းနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်
From Myanmar, the acting resident humanitarian resident coordinator and humanitarian coordinator for Myanmar, Knut Oatsby, is deeply concerned.
မြန်မာလူမျိုးတပ်ဖွဲ့နဲ့အေးရခိုင်လက်နက်ကန်ဖွဲ့လို့ကြားတိုက်ပွဲတွေကြောင်းခမန်းကြီးလူပေါင်း 4,500 လောက်ဖျက်ဖြီးတိရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းကအခြေအနေတွေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုအော့စဖရီအနေနဲ့အလွန်အမင်းစိုးရိမ်ပူပန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာကိုနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာကပြောဆိုလိုက်တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကပူးစိရောင်မြို့နယ်မှာရှိတဲ့ရဲကင်းစကန်လေးဦးကိုအေအေလက်နက်ကိုင်ဖွဲ့ကစီးနင်းတက်ခတ်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးခဲ့တာဖြစ်ပါတယ်ကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ကတော့တက်ခတ်မှုတရင်အတွက်တုံ့လုံးမိသလိုထိခိုက်တိုက်စုံမှုတွေပေါ်စိတ်မကောင်းဖြစ်ရကြောင်းနဲ့တိုက်စုံသူရဲတပ်ဖွဲ့ဝင်တွေအတွက်စိတ်မကောင်းတဲ့အကြောင်းလည်းပြောဆိုခဲ့တာပါအရသာတွေအားလုံးကိုအကာအကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဥပဒေနဲ့အညီတာဝန်ယူကြဖို့လည်းပြောကြားခဲ့ပါတယ်ဒီမှာဆိုတော့တာဝန်ရှိသူတွေကတော့တက်ခတ်မှုတွေကြုံရပြီးနောက်ဒီဆောင်ရွက်မှာလုံခြုံရေးအင်အားတုံ့ပြန်မှုနဲ့လိုအပ်ရင်လေကြောင်းအကူအညီတုံးဖို့လည်းညွှန်ကြားခဲ့တာပါကုလသမဂ္ဂယာယီဌာနကိုယ်စားကတော့လက်ရှိအခြေအနေကိုငြင်းချမ်းတဲ့နည်းလမ်းနဲ့အပြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးအချိန်မြင့်ကြိုးပမ်းကြဖို့နဲ့သူတွေတန်ရုံပြုခဲ့တဲ့ကြောင်းထိခိုက်ခဲ့ရသူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့လည်းတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်ကလက်နက်ကင်ပတိပခါရဲနဲ့ဆက်နွယ်နေတယ်လို့ဆိုရဲလက်နက်ကင်အဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ရခိုင်လက်နက်ကင်အဖွဲ့ AA နဲ့ရိုဟင်ဂျာလက်နက်ကင်အဖွဲ့ ARSA အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာသမ္မတရုံးပြောခွင့်ရရဲ့ဒီသတင်းမှအစောပိုင်းကပြောဆိုချက်ဟာအခြေအမြင့်မရှိတဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကိုကိုကပြီးဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေဖော်ပြခဲ့ကြတာပါပြည်ပကလက်နက်ကိုင်အကြမ်းဖက်အဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမရှိသလိုလက်ခံထားတာမျိုးလည်းမရှိကြောင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းနှဲဆက်ဒေသမှာလုံခြုံရေးအတွက်တတိကြီးကြီးထားစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ မြန်မာသမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကတော့လွတ်လပ်ရေးနေ့တုန်းကဘူတီတောင်မြို့နယ်ကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ဟာ ARS အဖွဲ့နဲ့ပြီးခဲ့တဲ့နှစ်ထဲတွေ့ဆုံခဲ့ကြတဲ့သတင်းတွေရရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တွင်စီးရဲလှုပ်ရှားမှုတွေမှာပူးပေါင်းဖို့ကြံစည်တယ်လို့ယုံကြည်ရကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆွဆွဲချက်ဟာအခြေအနေမရှိပဲရန်လိုရာရောက်တဲ့အတွက်အပြင်းထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြခဲ့ပါတယ်။လက်သလောဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာလည်းနိုင်ငံရေးလူမှုရေးပြဿနာတွေကိုအခြေခံပေါ်ပေါက်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေကိုဖြစ်ရှင်းမှုဆွေးနွေးမှုတွေဟာအကောင်းမြင်သဘောထားတွေနဲ့အဆုံးသတ်ခဲ့ပါတယ်။တွေ့ဆုံဆွေးနွေးမှုအသေးစိတ်ကိုနှစ်ဖက်စလုံးကမှထုတ်ပြန်ပေမဲ့လည်းအမေရိကန်ကိုယ်စားတယောက်ကတော့ဆွေးနွေးပွဲပြီးပါပဲဒိန်းနောက်တွေကိုကောင်းမြင်သဘောထားနဲ့ပြောဆိုခဲ့ပါတယ်ဆွေးနွေးမှုတွေချေချောမောမောရှိတဲ့အကြောင်းအမေရိကန်အတွက်အကျိုးရှိခဲ့တဲ့အကြောင်းလဲစက်ပြိုးဆိုင်ရာကုန်သွယ်ရေးနဲ့စက်ပြိုးဆိုင်ရာနိုင်ငံဆက်ဆံရေးအမေရိကန်လက်ထောက်ဝန်ကြီးတက်မက်ကင်နီကပြောဆိုလိုက်ကြပါဒေါ်နယ်ထရန့်ကလည်းဆွေးနွေးညီနွယ်မှုတွေချေချောမောရှိတဲ့အကြောင်းမနေ့ကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်ဆွေးနွေးညီနွယ်မှုတွေတင်းလာနေမှာစတင်ပြီးနောက်တစ်ရက်မှာအဆုံးသတ်ဖို့အစီအစဉ်ထားပေမဲ့နောက်တစ်ရက်ထပ်တိုးပြီးဆွေးနွေးခဲ့တဲ့အတွက်ကမ္ဘာဈေးကွက်မှာရက်ခတ်နေတဲ့အပြန်အလှန်တွင်းပုံကိုတုံးမြင်ကောက်ခတ်နေတဲ့ပြဿနာကိုဖြေရှင်းရမှာတိုးတက်မှုလက္ခဏာရှိတရက်ဖြစ်နေလဲမြင်တွေ့ခဲ့ကြပါတယ်။နှစ်ဖက်ကြားသဘောတူညီချက်ရရှိနိုင်မယ်လို့မျှော်လင့်ချက်တွေနဲ့အတူအာရှတဝိုင်းဒေသကအစုရှယ်ယာဈေးတွေလည်းမြင့်တက်ခဲ့ပါတယ်
။တရုတ်နိုင်ငံကနေရတာတွားရောက်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခီးချင်းအဆုံးတက်လိုက်ပါပြီ။ပီကျင်းမြို့ကနေဒီကနေ့နေ့လယ်ပိုင်းကထွက်လာပြီးတော့အရှေ့မြောက်နေဆက်ဖက်ကိုဦးတည်ခေါင်းလာတဲ့ကောင်ဆောင်ကင်ရဲ့အထူးရထားဟာမြောက်ကိုရီးယားနိုင်ငံလေးကိုကြာတာပြင်းနဲ့မနေ့ပိုင်းမှာဝေမှာဖြစ်ပါတယ်။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အွန်တွားရောက်တာတနက်မပြည့်ခင်တာဟာစုစုပေါင်း၄ကြိမ်ဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်ထိပ်တီးတွေ့ဆုံကြဖို့ဖြစ်နိုင်ချေရှိနေချိန်မှာပဲဒီကိစ္စအတွက်တရုတ်နဲ့တိုင်ပင်ညီနိုင်တာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေကလည်းထွက်ပေါ်နေပါတယ်။တရုတ်ခီးစဉ်နောက်ဆုံးနေမှာတော့ပီကျင်းမြို့ပြင်ကစီးပွားရေးဆောင်မှရှိတဲ့စေဝါထုတ်လို့ရေးစယုံတစ်ခုကိုကောင်ဆောင်ကင်တွားရောက်ကြည့်ရှုခဲ့တယ်လို့တရုတ်နိုင်ငံကနေပြန်မထွက်ခင်သမ္မတရှီနဲ့နေ့လယ်စာအတူစားခဲ့တယ်လို့တောင်ကိုရီးယားအစိုးရပိုင်းယူဟာတရင်ဌာနကပြောပါတယ်ကင်နဲ့အတူစနီရီဆိုဂျူလဲလိုက်ပါတော့တာပါခီးစင်နဲ့ပတ်သက်လို့တရုတ်ဖက်ကရောမြောက်ကိုရီးယားဖက်ကပါအသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူ
းဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပြန်ဆနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းကြားထားပေမဲ့အခုချိန်ထိအကြောင်းမပြန်သေးဘူးလို့မြန်မာအစိုးရဘက်ကဆိုပါတယ်။မကြာသေးခင်ကဘင်္ဂလားဒေ့ရှ်ဘက်ကထပ်မံပေးပို့ထားတဲ့ဒုက္ခသည်2000ကျော်စီးရင်မှလိုအပ်ချက်တွေရှိနေတာတွေပြန်တောင်းခံထားတာကိုလည်းပြန်လည်ဖြည့်ဆွက်ပေးပို့တာမရှိသေးဘူးလို့လည်းဆိုပါတယ်။၂000ကျော်စီးရင်ကအယောက်600ကျော်စီးဆွထားပြီးဖြစ်တယ်လို့မြမအစိုးရကပြောပေမဲ့ဒီဒုက္ခသည်တွေနေရပြန်ရေးဘယ်တော့ပြန်ဆနိုင်မလဲဆိုတာတော့မရေမရာရှိနေတော့မဲဖြစ်ပါတယ်ဒီသတင်းကို VOA မြမပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးထားပါရဲ့ရှင
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရွေးကောက်ပွဲကြောင့်လည်းအစီအစဉ်ပြန်ဆရေးနှောင့်နှေးနေရပါတယ်မြန်မာဘက်ကတော့ဒုက္ခသည်လက်ခံရေးအစီအစဉ်ပြန်ဆဖို့ကြိုးပမ်းနေတယ်လို့နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်
။ဟောအဲ့ဒါကကျွန်တော်တို့အခုဆိုရွေးကောက်ပွဲလေးပြီးပြီဆိုတော့ကျွန်တော်တို့မနေ့ကပေါ့နော်မနေ့ကကျွန်တော်တို့ကအမြဲတမ်းအတွင်းဝင်ဥပဒေတူကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုကျွန်တော်တို့ခေါ်ပြီးတော့အဲဆွေးနွေးပါတယ်။ဆွေးနွေးရတဲ့မှာလည်းပါလဲဆိုတော့အခုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်နိုင်ငံဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေအတွက်ပြန်လည်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ကျွန်တော်တို့မနေ့ကခေါ်ပြီးပြောပါတယ်ခင်ဗျအဲတော့ပုံမှန်အားဖြင့်တော့သူက headquarters ကိုသူပြန်တင်ပြရမှာပေါ့လေအဲအဆုံးပြတာ headquarters ကဖြစ်နေတော့သူကပြန်တင်ပြပေးမယ်လို့ပေါ့သူပြောသွားတာပေါ့လေ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပေးပို့ထားတဲ့ဒုက္ခသည်လူ1000ကျော်စီးရင်တွေကအယောက်600ကျော်ကိုအပြီးသက်စစ်ဆေးပြီးပြီလို့လည်းသူကဆိုပါတယ်
အခုကနောက်ထပ်ကျွန်တော်တို့ထပ်ရလာတာကဘင်္ဂလားဒေ့ရှ်ဘက်ကပေးရတာ2500ကျော်ရှိတယ်ကျွန်တော်တို့စည်ရင်အဲအဲ့ဒီအခုမှလည်းကျွန်တော်တို့ရတဲ့ရရရင်ကျွန်တော်တို့ရှင်းနေတာ600နဲ့3ယောက်ကျွန်တော်တို့ရှင်းပြီးသွားပြီအဲ့ဒါလည်းမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုတခါတည်းပဲစည်ရင်တွေကျွန်တော်တို့ပေးလိုက်တယ်ဟုတ်ကဲ့ဒါကကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ဖို့ကျွန်တော်တို့ကဟိုကျွန်တော်တို့ commit လုပ်ထားတာပေါ့နော်ဒီ ရတာတဲ့သဘောတူကြီးချက် arrangement
ကြီးအဲ့ဒီအတွက်ကျွန်တော်တို့ကအတော့ပုံမှန်လုပ်ကြရရှိတဲ့လုပ်ငန်းတွေနဲ့ဆက်လုပ်နေတာဟုတ်ကြပါလေဒါပေမဲ့ဒီစီးရင်နေပေးပို့တာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေပါမလာတာတွေရှိပြီးဒါတွေကိုပြီးခဲ့တဲ့နှစ်ထဲကပြန်လဲတောင်းခံထားပေမဲ့ခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လဲပေးပို့တာမရှိသေးဘူးလို့လည်းဦးစိုးဟန်ကဆိုပါတယ်ဒုက္ခတဲ့နေရရင်ပြန်ရေးအတွက်
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနားလည်မှုစာကျွန်လွှာချုပ်ဆိုခဲ့တာအခုဆိုတစ်နှစ်နီးပါရှိပါတော့မယ်။နိုဝင်ဘာလတုန်းကပြန်လဲလက်ခံရေးပထမဆုံးလုပ်ပေမဲ့မအောင်မြင်ဖြစ်ခဲ့ရပြီးအဲ့ဒီနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့နိုင်ငံတွင်ရွေးကောက်ပွဲတွေရှိတာကြောင့်ရွေးကောက်ပွဲအပြီးမှဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာပါ။ ရွေးကောက်ပွဲအပြီးမှဒီလုပ်ငန်းစဉ်ပြန်လုပ်ဖို့သဘောတူထားတာကြောင့်2019ဇန်နဝါရီလအတွင်ပြန်လဲလှုပ်ဆောင်ဖို့ရထားခဲ့ပေမဲ့အခုချိန်မှာတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဘယ်တော့စာမလဲတေချာမပြောနိုင်သေးဘူးလို့မြမအစိုးရဘက်ကဆိုလိုက်ပါတယ်။ရွေးကြဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြမအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေထိုးခဲ့ပေမဲ့
အဲ့ဒီတော့ကတုံ့ပြန်ပြောဆိုခဲ့တာရှိပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာဖွဲ့စည်းများနဲ့စစ်ဆေးဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကတော့ပြန်လည်လက်ခံရေးပိုင်းမှာပင်္ဂလားဒေ့ရှ်နိုင်ငံလိုလက်မှတ်ရေးထိုးထားတဲ့အတိုင်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆိုပါတယ်။ခုနကမကနဲ့ကျွန်တော်တို့နဲ့ UNHCR、UNDP နဲ့ထူရတဲ့ဟာကဒီကနေ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့ဟိုရီပက်ထရီရှင်းကိုလုပ်နေတဲ့ဟာကိုဒီ UN ဖွဲ့စည်းတွေကျွန်တော်တို့လိုအပ်တာတွေကိုကြီးပို့အဲ့ဒါကြောင့်မို့လဲသူတို့ကျွန်တော်တို့ကအခုဒီရခိုင်ပြည်နယ်ဘူတီတောင်နယ်မောင်းနှောင်းမှာရှိတဲ့ကြေးဝါတွေကိုသွားပြီးတော့သူတို့ကျွန်တော်တို့ကကျွန်တော်တို့
အဲ့ဒီကဟိုရောက်နေပြီအချိန်ရောက်နေပြီကျွန်တော်တို့လေဟိုပထမနဲ့ဒုတိယတပြီးသွားပြီကြီးရောပေါ့60ကျော်ပြီးသွားပြီအခုတတိယအခုလုပ်နေတယ်ပေါ့နော်တစ်ချောက်ရောလုပ်နေတယ်ပရိုဂျက်အားလုံးပထမအဆင့်မှာပရိုဂျက်30နဲ့5ခုခွင့်ပြုပြီးပြီဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေဘက်ကတော့ဒုက္ခတွေပြန်လဲလက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပေမဲ့တိတိကျကျဘာမှမရှိ
Dedarin Long Jong Ye so in Zari Shinibi, Sisin Yeri Pilame and Etari Le Shinira Dow, Ruina Doka Deri Neepjan Yeha, Maye Maya Pinni De Lu, Joya Mava. Leshi Che Maro, Nangenaka Baka Ruin Jalu, Tamat Tawi Me, Nama Soya Bakaro, Di Aton Nongo, Ku Chainti, Longa Lemakan Di Babushi.
Make a dream people Taraba, a cool sapiro, Nimaning and Saya Dream Ladapokuwe, Celebio Timpia Bibaume. မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေးအေးတို့အကြတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တုံနဲ့ရတိတောင်မြို့နယ်အဆက်တွေမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေစေလို့နယ်လက်အရက်ဖက်အပြည့်ရဲ့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ရခိုင်ဒေသအတွင်းစီးရေးအရှိန်မြင့်လာတယ်လို့ဒေသခံယူဝါဒတွေကလည်းလူအခွင့်အရေးချိုးဖောက်ခံရမှုဖြစ်စဉ်တွေရှိ
ตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำอะไรเลยตัวเองก็ไม่ได้ทำ ကျောက်တော်ဘူရီတောင်ရိတ်တောင်မြို့နယ်ဒီဖက်မှာတိုက်ပွဲဖြစ်ပွားမှုအခြေအနေတွေကိုသွားရောက်လေ့လာစစ်တမ်းယူနေတာပါကျောက်တော်မြို့နယ်တောင်မင်္ဂလာကျေးရွာစစ်ဆောင်စခန်းမှာခိုးလုံနေတဲ့ရိုးချောင်းဒေသခံတူကတော့တိုက်ပွဲဖြစ်စဉ်ကိုမသိရပါပဲပြစ်ခတ်တမ်းတွေကြားနေရတယ်လို့ပြောဆိုပါတယ်
ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ်။အဲမှာမှုတွေကတော့ရှိနေတယ်ဗျာဒါမျိုးလို့ဟိုဘာဖြစ်လို့ဆိုတော့ကျွန်တော်တို့လည်းပြောနိုင်တယ်ဒီနေ့ဒီနေ့အပ်လိုက်လို့ရမလားသိဘူး။မနေ့ကလည်းပလဲဝမ်းမြို့နယ်ဒိုးချောင်းဝရွာနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။
ဒီလိုတိုက်ပွဲဖြစ်ပွားမှုနောက်ပတ်သက်လို့တမရော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်အနောက်ပိုင်းတိုင်းတမရော်သတင်းပြောခွင့်ရသူအပါအဝင်တမရော်သတင်းမှပြန်ကြားရေးဖွဲ့သွေးဖက်သွေးမှုကိုဆက်သွယ်ထုတ်ပြန်မယ်ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်တွင်တမရော်နဲ့အေအေအကြားစစ်ရေးသိမ်းမှမှုတွင်တိုက်ပွဲဖြစ်ပွားရာဒေသခံရွာသားတွေကလည်းစစ်ဘေးတိမ်းရှောင်နေရတဲ ก็เราพูดกันดีเย็นนี้ยิ่งฟังก็รู้ปีตุลุต่อข้ากูพิวคอมดีกูที่กันได้มาลายยาวตันยามูรีชินิเคเดลุลุต่อกูสิเลยอู่อ่างตังชีก็เปียวอะไรตอนนี้ยูโมลาวิโอตุลุดีมาตันเชลิปเป็นไรคนยังนี่ก็บ่เนาะตุลุอ่ะดียอดันนี่ข้ามายาง่ายชาวดีเต็มหูสุดก็วัดดีซาบุเต็มหูเลยไปต่อเป็นอะไรบ่
เพราะเอ็งเล่นมาดีเต็มร้อนนะอุ้งเนี่ยเจริญลูกเจ้าเลยตุลุการอดีตจะกันเต็มขบวนบ่ต้องชิวเตลูกเจ้าละเว้ยเอ็งนึกว่าตุลุเต็มดีรอยันนั่นมึงเนี่ยชิดเลยอะไรยังไงเจ้าเลยบ่ตุลุเวสาตัวเปียเด็กกับติลูตุลุเปียขบวนเอ็งลุนที่ไหนมีรอยเปียไรเจริญลูกเจ้าวะเนี่ยถ้าเป็นปีกระดิษฐ์บ้านนั่นจะคนยันนี่รู้ไงแต่บ่พี่บ่อยากที่ละก็ยี่กังช่างเจียวเอาชูยิ้มหูอุ้มมองทุนไลเนี่ยเสียเสียอุ้มมองเจ้าทุ่งหูไลเซ
ဟုတ်ရှင်မုန်းကတော့တော်တော်များများကိုအခုတည်းကနာကျင်နေပုံပဲဗျဒီနာတစ်ဖက်စီရင်နာမကြတော့ဘူးတစ်ဖက်နာနားလည်းတိုက်တယ်နာကျင်တယ်မျက်နာတော့ပိတ်ချူအင်ကောင်းတွေကိုတနက်ပေါင်နေတဲ့တော့ကျူရဲအဲ့လိုကြီးပြောရကြရေကောင်းချောင်းသေးတာခံနေကတော့တမတော်ကနေစစ်ရေးကိစ္စအတွက်ရွာသားဆက်တူဦးကိုလမ်းပြဖြစ်ခေါ်ယူတုံးပြတဲ့ကိစ္စမှာမီဒီယာတွေကိုဖြေချနေတဲ့ကိစ္စကိုအကြောင်းပြုပြီးဖန်ဆီးထားတ ပြည်ထောင်စုမြို့နယ်စီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းညိုကလည်းဘူရီရံမြို့နယ်တရားလူကြီးကနေဇန်နဝါရီ၂ရက်နေ့စွဲနဲ့ရဇသက်ကြီးပုံမ၅00ကကြီးခခွေနိုင်ငံတော်အကြီးညိုပြည့်စင်မှုပုံမကိုကျွလွန်ကြောင်းတရားစွဲဆိုထားပါတယ်ဒီမိုကရေစီကျင့်စဉ်ရလွတ်လပ်စွာသတင်းပေးခွင့်သတင်းရယူခွင့်ကိုပြည်ပြန်သားစီတရားစွဲဆိုရလို့ရာမဖြစ်သင့်ဘူးလို့ဘူရီရံမြို့နယ်မဲဆန္ဒနဲ့ Kuku, E. Baga, Sinin Taka Kabi, Yetabo, when Sutton Uja Songi, Lenna Lizaka, Song Jung Ket, Hello, Yanjayi Wunji Tanagale, Kopian Tavare, Lashija Kambine, Chalto, Puri down, Yadita Mulan Lipama, Tamrogani in Apidin Taze Pibi, Pipe was Sele Pinta Lama and Lala Sinidlu, Pipe was Jok, Pidakan Yazari, Niagane, Tenshaw Niamu, Luku Yi Chubamu Pisindi, Pumu Kayam and Lule, Yakambine, Ayapa, Apia Sagi Yi Poriga, Piovare, Sanya.
နိုင်ငံတွင်တရင်ပြပထားတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ အထူးသဖြင့်ရှစ်စစ်ဆောင်စခန်းမိုင်းတိုင်းအမှတ်6စခန်းမှာမနေ့ကညပိုင်းကစပြီးရာဒီဥတုပြင်းတယ်လို့ကလေးတွေတက်နေတဲ့အသင်းတော်ကျောင်းတွေကိုလည်းပိတ်ထားလိုက်ရပါတယ်။ဒီကျောင်းကို
ကချင်ပြည်နယ်မြောက်ပိုင်းကတရားဥပဒေထိန်းချုပ်နေမိမှာရှိတဲ့စစ်ဆောင်စခန်းတွေအထူးသဖြင့်မိုင်းတိုင်းအမှတ်6ဖရဲစစ်ဆောင်စခန်းပတ်မှာမနေ့ကဇန်နဝါရီ10ရက်ကစပြီးဒီနေ့အထိစီးနှင်းနေကြနေလို့စစ်ဆောင်တွေအနေနဲ့ပြင်းထန်တဲ့ရာသီဥတုတံကိုခန်းစားနေရပါတယ်။ကလေးတွေအတွက်ဖွင့်ထားတဲ့အသိန်းတော်ကြောင့်တချို့ကိုလည်းပိတ်ထားလိုက်ရတယ်လို့ကချင်စစ်ဆောင်စခန်းတွေကိုအကူအညီပေးနေတဲ
ตัวลูกเลี้ยงไม่ยากเด็กนี่ทาชีเอ๋แล้วตัวลูกนี่ทายาส่วนเลยเอพ่อกูอยากพูดตัวที่จูดายาดอกเอพ่อมาชีเดไอทีซีเดนี่เนี่ยจ้าดอกที่ส่งด้วยดังกูดูเลี้ยงขันเนี่ยเด็กนี่ทามาชีบ้างจังกูไปทายาละปอนเนาะส่งด้วยเพื่อดอกยังอีเคเดนด้วยจังจังมาจ้าดอกที่ฮิตดารอบารุสรามชิวลียูจังเมสโซรอเด็กนี่ทามากระดิ่งเดือดส่วนดอกจังบ้าปัวลงวะ
အဲ့ဒီမှာပြေဖို့အဲ့ဒါကြောင့်သူတို့အတွက်လည်းကြောင်းပိတ်ထားရတဲ့အနေထားရှိတာ
ཁང 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 ཁང
ສະບີຊောင်ຍີກິດສາລະກູກຸນຍີພີຊິນໄປເນຍກະຊິນຍັງຍັງຍີກົນຍາກະດໍຄົນຈາກະອະຄຸລູປ່ຽວວ່າເດດີກະລະສາຍີນຳບັດ 1
ဒီအနေနဲ့မှာဆိုရင်ညနေ9:00လောက်ကနေတန်းစီရခုနှစ်နာရီလောက်ကြာမှာဟိုဘက်ကကူးလို့ရနေတယ်ဒါတရားဝင်ဝင်တဲ့အခွင့်အရေးရှိသေးတယ်တရားဝင်ဝင်နဲ့ညဇက်ကိုဖြတ်ကျော်ပြီးတော့မှလောက်ကန်စားတောက်နေရတာဘယ်လောက်များမှမသိဘူးပေါ့အခုလောဆယ်ဆိုရင်ဒါရေခဲတဲ့နေရာလူတွေဘလို့ရှင်းတန်းနေလဲဆိုတော့ကျမတို့ဘလို့မှဟိုရှင်းသားလို့တောင်မပေါက်နိုင်ဘူးဖြစ်နေတယ်ကချင်ပါဝင်မြန်မာနိုင်ငံရ ကချင်ပြည်နယ်တနိုင်းမြို့ဒုက္ခသည်စခန်းကသူနှစ်ယောက်ဟင်းစားအတွက်ငါးဖက်ရင်မီးမြှုပ်မိုင်းနေမိလို့မြေကြီးနားဆေးရုံမှာရေးပေါ်ကုသခံယူရတာမျိုးရှိသလိုရှမ်းမြောက်ဒေသမှာရှမ်းလက်နက်ကင်တက်တည်ကြပြီးတော့ရှမ်းနဲ့တောင်းလက်နက်ကင်တက်တည်ကြမှာတိုက်ပွဲရေးကြောင်းလဲကချင်နဲ့ရှမ်းဆစ်ဆောင်လူဦးရေဟာနေတိုင်းတိုးနေတယ်လို့ဒေါခွန်ကြာကပြောပါတယ်
ကိုယ်စော်ထက်တဲ့ရင်ပြပို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းတရားမဝင်နိုင်ငံခြားအလုပ်သမားတွေကိုဖမ်းဆီးနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ထိုင်းနိုင်ငံစမုတ်ပရာခရိုင်တွင်မှတရားမဝင်နိုင်ငံခြားသားအလုပ်သမားအများဆုံးနေထိုင်တဲ့နေရာတွေကိုပိုက်ဆိတ်တိုက်ရှာဖွေဝင်ရောက်ဖမ်းဆီးရမှာမြန်မာအများဆုံးပါဝင်တဲ့နိုင်ငံခြားသား66ဦးကိုဖမ်းဆီးခဲ့ပါတယ်ဒါဟာတရားမဝင်နိုင်ငံခြားသားအလုပ်သမားတွေကင်းစင်ပပျောက်ရေးမူဝါဒကိုဆက်လက်အကောင့်ထဲပေါ်နေတာဖြစ်တယ်လို့လဲထိုင်းအာဏာပိုင်တွေကပြောဆိုခဲ့တဲ့အကြောင်းကိုမန်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းလူဝင်မှုကြီးကြပ်ရေးနယ်မြေရဲတပ်ဖွဲ့ဝင်တွေစစ်တပ်နဲ့စိတ်ကမ်းလုံခြုံရေးအဖွဲ့ဝင်အင်အား200ခန့်နဲ့ဗန်းပီမြို့နယ်အတွင်းကဗန်းဖိအိုင်ဖုံးတော်ကြီးကျောင်းအနီးကနိုင်ငံခြားသားတွေအများဆုံးနေထိုင်နေကြတဲ့အဆောက်အဦ6လုံးကိုဇန်နဝါရီလ10ရက်နေ့မနက်ပိုင်းကအာဏာပိုင်တွေကဝမ်းဝမ်းပိတ်ဆို့ပြီးတိုက်ခန်းတွင်းကလူတွေကိုခေါ်ထုတ်ဖမ်းဆီးစစ်ဆေးခဲ့တာပါအဆောက်အဦ6လုံးအတွင်းမှာနေထိုင်နေကြတဲ့မြန်မာလောင်အိုကမ္ဘောဒီးယားနိုင်ငံခြားသား398ဦးကိုတပ်သေးကအထောက်ထားဆောင်ရွက်စာတမ်းတွေနဲ့နိုင်ငံကူးလက်မှတ်မှန်ကန်မှုကန့်ညီမှုရှိမရှိကိုအသေးစိတ်စစ်ဆေးခဲ့ပြီးနိုင်ငံခြားသားလူသမား96ဦးဟာဥပဒေနဲ့ကန့်ညီတာကိုမတွေ့ရတဲ့အကြောင်းစီစစ်ဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်မြန်မာရွှေပြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ
်ဒီစာရေးဆက်တဲ့အထောက်အထားကိုကြည့်မယ်အလုံးပြည့်စုံတဲ့လူတွေပြန်လှုပ်လိုက်မယ်အဲ့တော့ဒီရဥပဒေနဲ့အညီဆုံးနေတဲ့ပုံကိုပေါ့နော်ဥမာဝတ်ပါမယ်ကြည့်တင်းဆောင်ဖြစ်နေတာတို့တက်တန်းပြည်သားကြော်လုံးနေတာတို့အထောက်ထားမဲ့တာတို့အလောက်ကန်မှားရင်းနေတာတို့အမျိုးစစ်ကြည့်လိုက်တဲ့ခါမှာနောက်ဆုံးကျွန်တော်တို့ဒီမြန်မာတန်ရုံကတော့အတူတူကြည့်ရတော့ကျွန်တော်96ဦးကမှားရင်းနေရတယ်ကျွန်တော်တို့အရေးကြီးလို့ပြောတယ်ခင်ဗျ။သုံးမျိုးခဏမြန်မာကမ္ဘောဒီးယားလောက်တမတူတော့ကျွန်တော်တို့အများကြီးမှာတော့ကျွန်တော်တို့ကအများဆုံးပေါ့ဟုတ်တယ်
။ဖမ်းဆီးလိုက်တဲ့အလို့သမားတွေဟာတရားမဝင်ခိုးဝင်လာသူတွေ overstay နေထိုင်ခွင့်တက်တန်းလွန်နေသူတွေအလို့သမားဆိုင်ရွက်စာတမ်းပြနိုင်ပြီမဲ့တတ်မှတ်ထားတဲ့နေမျိုးကိုကြော်ပြီးအလို့လောက်ကန်နေကြတာတွေနဲ့လုပ်ငန်းပိုင်ရှင်နာမည်တွေမကန့်ညီတာတွေကြောင့်ထိုင်းဥပဒေပုံမှန် BE2522 နဲ့အရေးယူသွားမယ်ဆိုတဲ့အကြောင်းထိုင်းလဝကဦးစီးအရာရှိနိုင်ထနုံဆက်ကသတင်းတောက်တွေကိုပြောကြားခဲ့ပါဗျ2019ခုနှစ်စပိုင်းမှာအခုလိုမျိုးအလုသမားအများစုနေထိုင်ရာနေရာဖြစ်တဲ့သမုတ်ပရာကန်ခရိုင်ကိုအင်အားနဲ့ဝင်ရောက်ဖမ်းဆီးခဲ့တာဟာအစိုးရရဲ့ချမှတ်ထားတဲ့တရားမဝင်နိုင်ငံခြားသားအလုသမားကင်းစင်ပပျောက်ရေးမူဝါဒကိုဆက်လက်အကောင့်ထဲပေါ်နေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်ကပြောဆိုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို71 19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို69 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1543ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းအပတ်စဉ်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာစောင်းရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုဖို့လိုအပ်တဲ့အကြောင်းနဲ့ဥကြောဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
အခုရခိုင်ပြည်နယ်နဲ့ကြည့်မယ်ဆိုရင်ရခိုင်ပြည်မှာကအရွယ်ကောင်းလူတွေမရှိသလောက်ဖြစ်နေတယ်။ပညာရတဲ့နယ်မရှိသလောက်ဖြစ်နေတယ်။ပညာရတဲ့နယ်ငယ်ငယ်ရောက်အလုံးလုံးတာတွေပါတယ်။တချို့လူငယ်လူရွယ်တွေကျတော့ရှိပွားရေးအခြေအနေကြောင့်ရောအိမ်ရဲ့အခြေအနေကြောင့်ရော
လက်ရှိရခိုင်ရေးနယ်ဖက်သက်ပြီးဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြမရေးရာသူတေတီဦးခင်မောင်စောနဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။လူတွေနေတိုင်းဆေးတောက်ရမယ့်အချိန်ကိုအမြဲတည်းရဖို့ဆိုတာသိတော့မလွယ်ပါဘူး။ဒါပေမဲ့ဆေးတွေနေတိုင်းတောက်နေရသူလူနာတချို့အတွက်ခန္ဓာကိုယ်ထဲထည့်ထားတဲ့ပစ္စည်း implant တစ်မျိုးနဲ့အစားထိုးနိုင်မယ့်နည်းလမ်းတွေထွက်ပေါ်လာဖို့အလားအလာတွေရှိနေပါပြီ။လူအရေးပြားအောက်ထဲထည့်တဲ့ယောဂအမျိုးမျိုးတွေအတွက်ဆေးတွေပြန်ပြီးဖြည့်နိုင်တဲ့ပစ္စည်းတမျိုးကို American ပြည်ထောင်စု Texas ပြည်နယ် Houston မြို့ဓာတ်ခွဲခန်းတစ်ခုမှာတည်ထွင်စမ်းသပ်နေပါတယ်။ Houston မြို့ Methodist Research Institute ကနေ VOA သတင်းတောက် Elizabeth Lee ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။အရေးပြားအောက်ထည့်ထားတဲ့သေးငယ်တဲ့ပစ္စည်းလေးကတစ်ဆင့်လူခန္ဓာကိုယ်ရဲ့ဆေးတွေကိုအရောက်ပို့လို့နိုင်မယ့်နည်းလမ်းတွေကိုတိကဓာတ်ခွဲခန်းမှာစမ်းသပ်နေပါတယ်။Houston Methodist သုတေသနဌာနကပညာရှင် Alexandro Gratini ကအခုလိုရှင်းပြပါတယ်
။ These implants are inserted under the skin of patients and then deliver the drug.
လူနာရဲ့အရေပြားအောင်မှာထိုးသွင်းပြီးတော့ထည့်ထားတဲ့ဒီပစ္စည်းလေးတွေကနေဆေးတွေကိုတတ်မှတ်တဲ့အချိန်ထိထုတ်လွှတ်ပေးနေမှာပါ။လပိုင်းဒါမှမဟုတ်နှစ်ပိုင်းထိတောင်ဆေးတွေထုတ်ပေးနိုင်မှာပါ။ဆေးတွေအလုံးကုန်သွားတဲ့အထိဇက်တိုက်ထုတ်ပေးနေမှာပါ။
ဒီလို implant ပစ္စည်းအမျိုးမျိုးတွေကဆေးတွေကို nano channels နည်းနဲ့လူခန္ဓာကိုအမြေပါတွေထဲကိုပို့လို့ပေးတာပါ။Houston Methodist သုတေသနဌာနကပညာရှင်နောက်သူဖြစ်တဲ့ Muro Ferrari ကလည်းဒီပစ္စည်းလေးအလုံးလုံးပဲပုံကိုအခုလိုဆက်ရှင်းပြပါတယ်
။ They end up acting like glands are like
လူခန္ဓာကိုယ်တွေကပုံမှန်ဂလန်းတွေအလုံးလုံးတဲ့ပုံစံအတိုင်းဒီပစ္စည်းလေးတွေကဂလန်းတူလိုမျိုးအလုံးလုံးကြပါတယ်။လိုအပ်လာရင်ခန္ဓာကိုယ်တွေကမော်လီကျူးလေးတွေကိုတောင်ထုတ်ပေးပါတယ်။
နာနိုချန်နီးနဲ့ဆေးတွေပို့လို့ပေးတဲ့စနစ်ကဆေးတွေကိုပုံမှန်အတိုင်းဆက်တိုက်ပို့လို့ပေးဖို့တမမဟုတ်အဝေးကနေထိန်ပြီးတော့ပို့လို့ဖို့ဆိုပြီးတော့နီလန်းမျိုးပါဝင်ပါတယ်
We decided to invent and develop this system that can be remote
controlled. ကျွန်တော်ဒီခဏကစနစ်ကတော့ခန္ဓာကိုယ်ရဲ့ထည့်ထားတဲ့အဲ့ဒီပစ္စည်းကလေးကိုလက်ကင်ဖုန်းဒါမှမဟုတ် Bluetooth awaiting control ကနေထိန်းတဲ့စနစ်ဖြစ်ပါတယ်။ဒါကြောင့် Siri ကိုအတိုးလျှော့လုပ်တာရက်ပစ်တာမျိုးတွေကိုယ့်ဘာသာလုပ်နေပါတယ်
။ဒီပစ္စည်းတွေရဲ့အရွယ်အစားကတော့အမျိုးမျိုးရှိသလိုတွေးတိုးယောဂါအဆင့်မြင့်ခက်ခဲတဲ့ယောဂါနဲ့ HIV ကူးစက်မှုကာကွယ်ရေးနဲ့ကင်ဆာလိုယောဂါမျိုးတွေအထူးအောင်အသုံးချနိုင်ပါတယ
် So what we have envisioned is a device a tiny little device is
စံစည်းလောက်အရွယ်အစားရှိတဲ့စိတ်ထုတ်လွတ်မဲ့ပစ္စည်းကလေးထုတ်လွှတ်နိုင်ဖို့ကျွန်တော်တို့မျှော်မှန်းထားပါတယ်အဲ့ဒီပစ္စည်းလေးတွေကိုအက်ကလေးကတဆင့်ထိုးသွင်းနိုင်ပါတယ်ကင်ဆာယောဂါဝေဒနာရှင်တွေရဲ့ကင်ဆာအကျိတ်ထဲကိုဒီပစ္စည်းလေးထိုးထည့်ထားပြီးတော့အကျိတ်ထဲမှာရင်းဆေးတွေပို့လွှတ်မှာဖြစ်ပါတယ်
နောက်ထပ်ဖြစ်နိုင်ခြင်းရှိတဲ့တီထွင်မှုကတော့အဝလွန်ယောဂခံစားနေရသူတွေအတွက်သူတို့ရဲ့အစာအသောက်ပုံစံကိုမပြောင်းဘဲခန္ဓာကိုယ်ရဲ့အစီအရေကြအောင်ကူညီပေးနိုင်ဖို့ပါ။အာကာသယဉ်မှုတွေကြုံတွေ့ခဲ့ရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်လည်းနာနိုနည်းပညာနဲ့ထုတ်လုပ်ထားတဲ့ implant လေးတွေကိုအာကာသစူဇန်လေ့လာရေးဌာန NASA ကလည်းသုတေသနလို့စံသပ်နေပါတယ
်။ Once they go in space they tend to lose muscle and as well as bone density.unless they work out
အကသာလေးကိုယောသွားတဲ့အခါကုလက်ချက်နိုင်ရတာမလို့ရင်ခန္ဓာကိုယ်ကျွတ်သားတွေတင်းငယ်သွားနိုင်တယ်လို့အရိုးစစ်တွေပွာလာတတ်ပါတယ်ဒါကြောင့်ကျွတ်သားတွေတေးသွားတာမျိုးမဖြစ်အောင်ကာကွယ်ဖို့တိကျတဲ့ဆေးဝါးတွေရအောင်ကျွန်တော်တို့အာယူဆိုင်လုပ်ကင်နေပါတယ်နောက်ပြီးအကသာလေးကိုတိရစ္ဆာန်တွေလည်းဆီလွတ်ထားပါတယ် တရိတ်ဆန်ရဲ့ကိုယ်ထဲ implant ပစ္စည်းလေးကိုနှစ်လစာဆေးထည့်ပြီးတော့ဆေးလွှတ်ခဲ့တာပါအဲဒီကရတဲ့အချက်လက်အားလုံးကိုကျွန်တော်တို့စမ်းစစ်သုံးသပ်နေပါတယ
် HIV ကာကွယ်တားဆီးရေးအတွက်အသုံးနဲ့ implant ပစ္စည်းလေးတွေကို၃နှစ်အတွင်းစမ်းသပ်အသုံးပြုနိုင်တော့မှာပါသူတည်တနာလုပ်ငန်းတွေရှေ့ဆက်လုပ်ကိုင်နေရတဲ့အများအခြားယောဂဗျာတွေအတွက်လူတွေနဲ့ဆန္ဒကြီးနိုင်ဖို့ကတော့နှစ်ပေါင်းအတော်ကြာနိုင်ပါသေးတယ်ရှင်
။နားလောက်ပါရှင်။ဆက်လက်ပြီးတော့ဆင်ရမယ်ဒီတစ်ပတ်အတွက်လူတို့နဲ့ကျမကြီးအစီအစဉ်မှာအေးမြရဲ့ဆောင်းရာသီကာလမှာ၆တွေ့ရဲ့ရာသီဥတုနဲ့အတူဆောင်းရာသီမှာအဖြစ်များတဲ့ယောဂတွေကိုသတိပြုကြဖို့လိုအပ်တဲ့အကြောင်းဒေါက်တာတန့်စောကအစီအစဉ်တင်ဆက်ပေးထားပါတယ
်ခုဆိုရင်အေးမြတဲ့ဆောင်းရာသီကာလကိုထဲထဲဝုံဝင်ရောက်ရှိလာနေပြီဖြစ်ပါတယ်။အေးမြ၆တွေ့ရဲ့ရာသီဥတုနဲ့အတူဆောင်းရာသီမှာအဖြစ်များတဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုလည်းသတိပြုကြပါပါ။အခုလိုအေးမြတဲ့ဆောင်းရာသီကာလမှာဘယ်လိုကျန်းမာရေးပြဿနာတွေကိုအများဆုံးတွေ့ရှိရပါသလဲလို့မေးကြည့်တဲ့အခါကံပကံရွေးချယ်ဆေးရုံမှလက်ထောက်ဆေးရုံဖြစ်သူဒေါက်တာနှန့်တဲစုမွန်ကအခုလိုပြောပါတယ်
။ခြုံပြီးပြောလို့ရှိရင်တော့ဒီအေးတဲ့ရာသီပေါ့နော်အေးတဲ့ရာသီမှာတော့အဖြစ်များတာကတော့ဒီနာစီချောင်းဆိုးတွေပေါ့နော်အဲဒီဟာတွေအဖြစ်များတယ်နောက်တစ်ခုကကြာရာသီအကူအပြောင်းဖြစ်တဲ့အတွက်ကြောင့်မို့လို့အရေပြားနဲ့ပတ်သက်ရင်အဲလိုအလဂျီပေါ့နော်ဓာတ်မတည့်တာအဲဒီရားရံတာတွေအဲဒါတွေအဖြစ်များတယ်နောက်ပြီးတော့ပန်းနာရင်ကျက်ရောဂါတွေပေါ့နော်အာဒါပေမဲ့အာတစ်နှစ်ပတ်လုံးမှာလည်းဖြစ်တတ်တဲ့အဲဒီဟိုပါပေါ့နော်ဘယ်လိုမျိုးပြောမလဲဝမ်ပြဝမ်ရှော့ရောဂါတွေအဲဒါမျိုးလေးတွေကလည်းရှိခဲ့ပေါ့နော်အဲလိုမျိုးဆိုရဲခါကြတော့နောက်လူကြီးအသက်အရွယ်ကြီးပိုင်းနေမှာဆိုလို့ရှိရင်တော့အဲတွေးတိုးတွေစီချိုတွေပေါ့အဲလိုလူနာတွေလည်းလာတာလေးရှိတယ်။နောက်အထူးသဖြင့်နောက်ကလေးတွေပေါ့နော်ဗရာဟိတအဲလိုမိဘမဲ့ကြောင့်ကလေးတွေမတန်ဆန်းကလေးတွေအဲလိုမျိုးတွေကြတော့တို့မှလည်းအရေးပြားယောဂတွေနဲ့ပတ်သက်တဲ့ပွဲတွေဝေးဟိုဟိုပါနော်ဟိုဝဲတို့ပွေးတို့နှင်းတို့စသဖြင့်ပေါ့နော်အဲဒီဟာလေးလည်းအများကြီးရှိရဲ့ရှင့်။အဲဆိုတော့အဲဒီဟာလေးကိုခုပြရတာတော့ပို့ပြီးတော့များပါတယ်။
တုတ်ကွေးဖြန်နာယောဂဟာလည်းအေးမြတဲ့ဆောင်းရာသီကာလမှာကြုံတွေ့ရနိုင်တဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်ပါလေ။ကျန်းမာရေးကောင်းမွန်ပြီးကိုယ်ခံဆန်အားပြည့်ဝတဲ့လူလက်ပိုင်းတွေမှာတုတ်ကွေးဖြန်နာယောဂဖြစ်ခဲ့မယ်ဆိုရင်အိမ်မှာတရက်နှစ်ရက်လောက်အနားယူလိုက်တဲ့အခါလွယ်လွယ်ကူကူတက်တာပြောင်းခင်းသွားနိုင်ပေမယ့်ကိုယ်ခံဆန်အားမပြည့်ဝတဲ့ကလေးငယ်လူတွေတကြီးရွယ်ဦးတွေနဲ့ကိုဝင်ဆောင်မိခင်တွေမှာတုတ်ကွေးဖြန်နာဖြစ်ပေါ်ခဲ့မယ်ဆိုရင်တော့ဂရုစိုက်ပြီးစောင့်ရှောက်ကုသပေးဖို့လိုအပ်လာပါလိမ့်မယ်။ဒီလိုအိမ်မှာတဲ့ဆောင်းရာသီကာလမှာကိုဝင်ဆောင်မိခင်တွေအနေနဲ့တုတ်ကွေးဖြန်နာယောဂမဖြစ်အောင်ပိုပြီးဂရုစိုက်နေထိုင်သင့်တယ်လို့ပန်းနိုင်စီလုံးစီယုံကြီးမှတာဖာမူရဲ့အထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်ဆန္ဒမျိုးကပြောပါလေ
။မြန်မာပြည်ပြည်ထောင်နာကတော့အခုချိန်မှာဆိုလို့ရှိရင်တော့ဗောနော influencer လို့ခေါ်တဲ့အမအရောတုတ်ကွေးရသည်အမေတွေကိုလည်းသတိထားစီကျမတယ်တုတ်ကွေးဟို vaccine ကတော့မှန်တော့ထိုးလို့ရတယ်ဗောနော influencer vaccine ကအမေတွေထိုးလို့ရတယ်သို့တော့တစ်ခါလေကြားလို့ရှိရင်အမအရောဒီတုတ်ကွေးဖြစ်လာလို့ရှိရင်အမေတွေမှာ post ဖိုးတဲ့ complication လို့ခေါ်တဲ့ဟာဖြစ်တတ်တဲ့အတွက်ကြောင့်အများလူများတဲ့နေရာတွေကိုသွားတာတို့အဲ့ဒါမျိုးတွေရှောင်ရှားတင်ပါတယ်ဒီရာသီကတုတ်ကွေးရသည်ဖြစ်ပါတယ်
ရင်နေမိမာတွေကလည်းမိမိတို့ရဲ့ရင်နေငယ်လေးတွေကိုဆောင်းရာသီမှာဖြစ်များတဲ့ယောဂါတွေမဖြစ်အောင်ပိုပြီးကူးစက်ကြရမှာပါ။အေးတဲ့အချိန်တွေမှာရင်နေငယ်လေးတွေကိုရေမချိုးပေးမိအောင်သတိထားပြီးဆင်ခြင်နေရတယ်လို့မိခင်တူဖြစ်သူဒေါ်ဝင်းဝါဝါတင်ကပြောပါလေ။ရန
်ကုန်ကရာသီတော့စိတ်မကြည်ဘူးဒါပေမဲ့လေအေးလာတဲ့ခါကျတော့ဒီနေ့အေးတဲ့အရာသာလေးတော့ခံရတယ်။အဲ့တော့ကလေးတွေကိုမလုပ်လဲဆိုတော့တော့ကြီးတော့ရေမချိုးပေးတော့ဘူး။အရင်ကတောင်းသွားရင်တော့ကြီးချိုးရတာရှိတယ်။ဒါပေမဲ့အခုကျတော့တော့ရေမချိုးပေးတော့ဘူးပေါ့နော်။အညာဘက်အိတ်တယ်ဆိုလို့ရှင်လေအေးကုန်းကိုနည်းနည်းရှော့အိတ်တာမျိုးအဲ့ဒါပါပဲကျွန်တော်တော့ဒီတွေထူးထူးကတော့မရှိဘူးပေါ့နော်အတောင်းကြီးကတော့အမမင်းကလေးတွေပဲမွေးထားတာဆိုတော့ဘလို့တော့လုတ်ဖြစ်တယ်သူတို့ငငယ်တဲ့ကဟိုလိုရှင်းလေးပေါ့ baby lotion လေးတွေအဲ့ဒါတော့အမတော့ဟိုအစုံလင်းဖြစ်တယ်ပေါ့နော်ဟိုအများကြီးပဲဟို baby mind လဲလင်းဖြစ်တယ်နောက်ဟိုအများကြီးပဲတော့ baby mind တော့အဓိကလင်းဖြစ်တာပေါ့နော်တခြား brand တွေလည်းလင်းဖြစ်ပါတယ်အဲ့ဒါလေးတွေကိုသူတို့မနဲ့တစ်ချိန်ဒီချိုးပြီးတာနဲ့တစ်ချိန်လိမ့်ပေးတယ်ပေါ့
အင်းရတဲ့ဆောင်းရာသီကာလလေးကိုဝင်ရောက်လာပြီးဖြစ်တာကြောင့်ဆောင်းရာသီမှာအဖြစ်များတဲ့ယောဂါတွေကိုကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးမှအခုမြန်မာရေးသုံးသပ်ချက်ကိုနှာဆင်ရပါမယ်ရခိုင်ပြည်နယ်မှာမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့အကြားစီရေးပဋိပက္ခတွေကြီးထွားလာတာဟာဘယ်သူအတွက်မှအကျိုးမရှိနိုင်တဲ့အနှုတ်လက္ခဏာသာဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကတိကဟောင်းမြမရေးရာသူတေတီဥက္ကမောင်စောကသုံးသပ်ပါတယ်။စိတ်မအေးပွေဒီရေးနဲ့ပတ်သက်ပြီးဥက္ကမောင်စောနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်။ဥက္ကမောင်စောခင်ဗျာကျွန်တော်ဒီကနေ့ဆရာနဲ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့
ยังไงจีมาอกูพิจารณาเนี่ยเช่นเนี่ยปัจจุบันปัจจุบันอุ้งอาร์ดิกิจ้าพิจารณาเนี่ยเช่นกันเจ้าหนี้เนี่ยก็โน้ตสุนิจ้าว่าสุดเช่นกันเจ้าหนี้สุดแล้วก็ยังพิจารณาไปสุดเนาะโน้นเนี่ยทำอะไรเนี่ยมีอะไรต่างหัวใจอะไรแบบว่าเนี่ยแต่ไปเจ้ามาอีกแบบโน้นต่างหัวมันชีวะอู้มาจีสุดแล้วก็เนี่ยไปเช่นมาไปบ้านเช่นตัวยาเราแต่ไปเจ้าเช่นนี่ไปเจ้าก็เข้าเนี่ยไปโน้นมาบ้านเช่นตัวเมียอู้โน้นเนี่ยไม่กินอะไร mutual ethnic nationalism bobiro pinchan la de bobiro thon taw la de lo jano sin sa mi ba de yakai ma le be jano ngai ngai rung ga de taw ma pu bi pinchan la de lo tin ma de ba yang le so yakai pi ne ma phom phyo tut de mu le ma si bu lu ngai de alou kai le ma si bu so ro lu ngai ya le a kun lu chao sain tu bo twa tu twa nai ngan ja thwa bi alou lou tu lou sa thin lou la ja ro a lo khan pi mu rue le pa ma lo tin ma de
ကျွန်တော်လည်းအဲ့ဒါဝင်လက်ခံတယ်ဘာလို့ဆိုကျွန်တော်တို့ငယ်ငယ်ရတဲ့ကိုအခုခေတ်တိုင်းသားတွေမှာမြို့ချစ်စိတ်ပုံပြီးပြင်ထန်လာတယ်ဆိုတာကတော့မှန်တယ်ကျွန်တော်တို့ငယ်ငယ်တုန်းကတလောက်မှပြင်ထန်ဘူးအခုခေတ်တိုင်းသားတွေမှာမြို့ချစ်စိတ်ပုံပြီးပြင်ထန်လာတယ်ဆိုတာကတော့မှန်တယ်ကျွန်တော်တို့ငယ်ငယ်တုန်းကတလောက်မှပြင်ထန်ဘူးအခုခေတ်တိုင်းသားတွေမှာမြို့ချစ်စိတ်ပုံပြီးပြင်
ဒီဘင်္ဂလီလို့ဒေသခေါ်တဲ့လူတွေရဲ့ခလမမှုစိတ်များလာတဲ့ဌာနေမှာကြီးပြင်းမွေးဖွားလာတဲ့လူတွေဖြစ်ဒီဘက်ကစိတ်ဝင်လာတဲ့လူတွေအများကြီးဖြစ်လာတယ်ဒါကြောင့်နေမြေဆုံးဆုံးရမယ်နေမြေဝါမျိုးခံရမယ်အန္တရာယ်ကြောက်နေရစွာရခိုင်လူမျိုးတွေရခိုင်တိုင်းသားတွေဖြစ်ကြပါတယ်ဆရာ
ဒါပေမဲ့ဒီလိုအချိန်မျိုးမှာသူတို့ကမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်တယ်ပြည်တော်စုအစိုးရနဲ့လည်းပဲရခိုင်ပြည်နယ်ရဲ့နိုင်ငံရေးအဖြစ်သူတို့သဟာဇာတမဖြစ်ကြတာလည်းတွေ့နေရတော့ဒီအချိန်တွေကတော့ကောင်းတဲ့လက္ခဏာဟုတ်ရလားဆရာအခုဒီမှာဒီလိုတိုက်ပွဲဖြစ်လာတာပုံမှန်လုံးဝမကောင်းတဲ့လက္ခဏာပါ။ဘာမှမပြီးမှဒီရခိုင်ပြည်နယ်ကိုဒုတိယအဆင့်ရုပ်ပြည်နယ်လို့သူတို့ပြောက ကျွန်တော်ရခိုင်မှာပညာတတ်အရန်ပွန်နေတယ်အဲ့ဒါဥစ္စာသံသနာတိမှာပဲညှို့ထုတ်ရည်လို့ရတဲ့ဘဝကိုရောက်နေပြီအဲ့ဒါကတည်းတခုပါတယ်နောက်တခုကဘယ်လိုဖြစ်နေလဲဆိုတော့များရခိုင်နေမှာလဲမကျေနပ်ချက်တည်းတော်ကိုများနေကြပြီနဲ့တူပါတယ်စပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်ရွေးကောက်ပွဲတိုင်းနေတော့အများစုနိုင်တဲ့ပါတီအစိုးရမဖွဲ့လျက်ဘူးအဲ့ဒီကလည်းရခိုင်နေတဲ့စိတ်ထဲမှာထင်ရင်ထင်
ဆိုနိုင်ငံရေးမကျေနပ်မှုထဲမှာဆရာစိုးရွားပြောတဲ့ဒရိတ်အောက်ပွဲမှာရခိုင်ပါတီကအများစုနိုင်တယ်ဒါပေမဲ့အစိုးရဖွဲ့ခွင့်မရှိဘူးဘ ഹു အစိုးရကဘ ഹു အနာရပါတီကပဲအဓိကချုပ်ကန်ပြီးတော့လုပ်တယ်ဆိုတော့ဒီကိစ္စအားလည်းပဲမကျေနပ်စရာလည်းဖြစ်နေလို့ဆိုရင်မှားမှာလားဆရာတကယ်တော့ဒရိတ်အောက်ပွဲလည်းကျင်းပပေးတယ်နိုင်လည်းနိုင်တယ်နိုင်ပေမဲ့လည်းသူတို့ဘာမှစီမံခွင့်မရဘူးသူတို
ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွ
ကျွန်တော်အမြင်နဲ့ပါတီရသူကိုတင်တဲ့ခန့်ပြနေတာပြီးသွားမှာပဲအဲ့ဒါကျွန်တော်ဒီလောက်ကရခိုင်ပြည်နယ်နဲ့မဟုတ်ဘူးရရှမ်းပြည်နယ်မှာလည်းပါတယ်နောက်ခုအဲ့ဒါဒီတဲ့နဲ့ကျွန်တော်အဲ့ဒီတိုင်းရင်းသားပြည်နယ်သားနေမကျင်းတတ်တယ်ပါမယ်ဟုတ်ကဲ့အဲ့တော့ရခိုင်ပြည်နယ်တစ်ခုတည်းကိုကြည့်ပြောမယ်ဆိုရင်စောစောကပြောတဲ့ဘင်္ဂါလီလူခေါ်တဲ့ဒီဘက်ကလူတွေကြွကြွဝင်ရော lu tui gang tui la jia ba li me ai tui ga go an dia ma mya bu la sia
a na go to ro me mya ga lu tui na ga lu ma tru website di ba li go chi facebook di tet chi ya lu la yi yu a me lu la yi ya ma ya me ba nya a na myu li phit ni le da me me a na ga le ho a phit me tru no tui pu lon chi ma tui ni a tui tku lo ba chan yu sa le ba so le la de nang ga tku go chu daw me so lo shin le de nang ga chu daw ni a chi ni shi bi la a na go chi ya me ko ma ကိုယ့်ရဲ့အခြေအနေအင်အားဘယ်လောက်ရှိလဲလူဝင်အင်အားပညာတတ်ဘယ်လောက်အုပ်ချုပ်မှုစီမံခန့်ခွဲမှုပိုင်းမှာလူဘယ်လောက်ရှိနိုင်လဲအဲ့ဒါမျိုးတွေရှိလားမရှိလားကိုအရင်ဆုံးစဉ်းစားပြီးမှလက်လက်ညှိနှိုင်းထောက်ဖို့စရာပြောမှာပေါ့ဗမာပြည်မှာလည်းအရင်ကလက်လက်ရေးမရခင်တော့ဘုရားဆံကုန်နေပြောသွားတယ်မလားလက်လက်ရေးရပြီးရညာတော့လေဟိုမှာဘယ်ပါကြီးတက်တက်ဘယ်အစိုးရတက်တက်ကောင်းကောင်းမလုပ်နိုင်လ
ပြီးတော့ပြည်နယ်သားအခွင့်အရေးပြည်တော်စုသားအခွင့်အရေးကိုမြန်မာပြည်နဲ့တန်းတူရပြင်တယ်လို့ထင်တယ်အဲ့ဒါကိုလည်းဘဟုအစိုးရကတခိုင်နေမဟုတ်ဘူးဗျာကျန်တဲ့တိုင်းရင်းသားတွေအကုန်လုံးကိုပြေးပြင်တယ်လို့ကျွန်တော်ယူဆတယ်အေးအေးကထုတ်ပြန်တဲ့ဟာတွေမှလည်းသူတို့ဟာခွဲထွက်မယ်လွတ်လာပြီမှဆိုတော့တခါမှမပြောပါဘူးသင်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပဲလူကျင်လို့သူကပြောတာပါဒါမှ
อีอาร์ดีอาซาเนี่ยตัวปองเนี่ยว่าจะไปเพื่อเนี่ยบางครั้งเนี่ยปีเดียวมาตัวสักครั้งหนึ่งชีเดียวตัวเดียวบางครั้งเนี่ยเจ็ดเจ็ดแปดแปดเจ็ดเจ็ดแปดเนี่ยตัวปีเดียวมาเนี่ยไม่ใช่กูน้องอีอาร์เนี่ยตัวเนี่ยอาซาเนี่ยเสร็จแต่บ้ามาไม่ใช่ว่าอุดรเนี่ยเจ้าหน้าสุรุ่งเราเนี่ยอุ้มมาที่กูว่าคู่เปลี่ยวมีส่วนสิทธิ์ไม่ใช่วิธีชีอะไรแบบนี้อุ้มมาตัวเปลี่ยวเลยอีอาร์อาซาเนี่ยปองเนี่ยแกเป็น
ဒီကိစ္စပြည်လဲလာနိုင်တဲ့အလားအလာကိုဆရာမြင်ပါလားပြည်ထောင်စုအတိုင်းအတာအင်အားစုတွေကများဝင်ပြီးတော့နှိမ့်ပြောဆိုဖြောင်းချတာကိုနှစ်ဖက်လုံးလက်ခံရမဲ့သဘောကိုရှိနေပါသလား
အမှန်ကတော့ဗမာပြည်ရဲ့ပြည်နှင်းစစ်ဆိုတာကတော့ခင်ဗျာကျွန်တော်တို့နေနေလေးရဲ့အစနေနဲ့ပြည်နှင်းစစ်ကဂရက်ကြီးမဆုံးသေးဘူးပြန်လည်လာရေးရပြီး၃လကြာတည်းကစပစ်တဲ့ပြည်နှင်းစစ်ဆိုတော့ဗမာပြည်သူ့ရဲ့ရေးရတဲ့တက္ကသိုလ်ကဒီသက်ရှိခုနှစ်ကစတယ်အခုက
ဆက်ရှိနေတဲ့မြန်မာပြည်ကဘရောမလည်းနေချမ်းသာမှာလည်းမဟုတ်ဘူးနာနာချူမှာလည်းမဟုတ်ဘူးပြည်သူလူလည်းကောင်းကောင်းမွန်မွန်နေရမှာမဟုတ်ဘူးစစ်ကြောင့်မို့တည်တဲ့လူတွေအများကြီးရှိမှာကလေးတွေအကုန်လုံးပြေးပါမဲ့ဖြစ်မယ်မိမတွေမဆုမဖြစ်မယ်ဆက်ဆိုတာကောင်းတာမို့လားစစ်ကိုစစ်တိုက်နေနေနေရမယ်အစားကိုနှုတ်နှစ်ဖက်တူလွန်နာရှိလားရှိမယ်ပူလွန်နာရှိနေရှိမယ်လားမျက်နှာစုံကြီးချပြီးဆွေးနွ လုံးအဲ့ဒီမှာလူများစုရဲ့တွန့်ပြန်မှုနဲ့ပတ်သက်လို့ကောဆရာဘယ်လိုသဘောထားလဲဆရာ
အဲဆက်ရင်နဲ့ဆဲကြပါလိဒါပေမဲ့ကျွန်တော်အနေနဲ့အမှန်ကိုပြောတာကစစ်ဖြစ်နေတာကိုမကြိုက်လို့ကျွန်တော်ပြောတာပါစစ်ဖြစ်ရင်ဘယ်လိုနာမလဲအခုပဲကြည့်ရခိုင်ပြည်ထဲမှာလူတွေ4,000လောက်အိုးချီကြီးနေမဲ့ဖြစ်နေပြီအဲ့ဒါကောင်းလားအဲ့ဒါကိုကျွန်တော်ပြောတာပဲနောက်ပြီးတော့ကျွန်တော်ရှင်းရှင်းပဲပြောမယ်နဲ့1949ခုနှစ်ဒီလိုရှိပြတဲ့အချိန်မှာကျွန်တော်ဖေးသခံရတယ်ကျွန်တော်မိမဆုံးမဖြစ်တယ်အဲ့ဒါကြီးကျွန်တော်မြင်သားတယ်ကိုယ်တိုင်လည်းခံလာခဲ့ရတယ်အဲ့ဒါကြီးစစ်စစ်ဆိုတာကိုတော့ကျွန်တော်မကျက်ဘူးပေါ့ဗျာ
ဖြစ်နိုင်စတန်နဲ့လွန်လုံးနေပိနေနိုင်ရပြီညဉ့်ညဉ့်လောက်ကြပါဒါပဲကျွန်တော်ပြောခြင်းနဲ့အဲ့ဒါကိုပြောလို့မကျန်သူကျွန်တော်ဝင်ဆက်ရတယ်ဆက်ရပါတက်ပြန်မှာမရှိဘူးဥကျော်စံတားရဲ့မြန်မာပြည်တုံတက်ချက်ကိုနားဆင်ကြကြရပါအခုတော့လာမယ့်စနေညတိုင်းရိုက်လိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင်
ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပကားတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကားဆိုရမှုတွေထွက်ပေါ်လာနေပါတယ်။ဒီဒီမှာမှုတွေလက်နက်ကင်ပြည်ပကားတွေအထက်ဘယ်သူတွေမှအကြီးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တပ်ဖွဲ့တွေကြောင့်ပြည်တွင်းညီညာရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကိုဗီအိုရဲ့စီးနင်းညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညာရ
ကျွန်တော်များနဲ့တုံ့ရှင်းနဲ့ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
VOA American တိုင်းရဲ့ဒိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ဆက်ပြီးတော့ကိုရန်တိုင်းစီစဉ်တင်ဆက်ထားတဲ့တပတ်တွင်းအားကစားသတင်းလှရီကိုအလှည့်ပေးကြအောင်ပါရှင်။
ကျွန်တော်ရန်နိုင်ပါဒီလိုရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အာဆာဖလာဘောလုံးပွဲတွေကိုတော့ယူအီနိုင်ငံမှာဇန်နဝါရီ9ရက်နေ့ကစတင်လာပြီးတော့ချန်ပီယံဩစတြေးလျသင်းကတော့ပွဲဥဒေမှာရှုံးနိမ့်သွားပါတယ်။ချယ်လ်စီသင်းကဒေါ့တမန်မာကစားနေတဲ့အမေရိကန်ကွင်းလယ်လူဖိုးစစ်ကိုပေါင်90ခွန်းနဲ့ဝယ်လိုက်ပါတယ်။ဟော့ဖ်မန်ကပ်တင်းနစ်ကျွမ်းမှာဆွစ
January 9 ရက်နေ့ကစတင်လိုက်ပါတယ်။ဇနီနေ့ကဖွင့်ပွဲစဉ်မှာတော့အရှင် UAE နဲ့ Bahrain တို့တကူစီတည်ကြသွားပြီးတော့တနင်္ဂနွေနေ့ကတော့လက်ရှိချန်ပီယံ Australia အသင်းဟာဝေဇော်ဦးဖွဲ့စဉ်မှာပဲ Jordan အသင်းကိုတကူကိုမရှိနဲ့ရှုံးနေသွားပါတယ်။အိန္ဒိယအသင်းကတော့ရှေ့တောင်အာရှကနာမည်ကြီး Thai အသင်းကို၄ဂိုးတကူနဲ့နိုင်သွားပြီးတော့ Syria နဲ့ Palestine ပွဲမှာတော့နှစ်ဖက်ဂိုးမရှိတည်ကြသွားပါတယ်။လွန်လာနေ့ကပွဲစဉ်မှာတော့တရုတ်အသင်းက Kazakhstan အသင်းကိုနောက်ကနေလိုက်ကစားပြီးတော့၂ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အရှဖလာဘောလုံးပွဲတွေကိုတော့ UAE နိုင်ငံမှာ January 9ရက်နေ့ကနေ February 10ရက်နေ့အထိကစားသွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်မှာတော့အခုတစ်ပတ် FA ဖလာတရအစစ်ရှုံးထွက်ပွဲစဉ်တွေကိုကစားခဲ့ကြပါတယ်။တောင်ကြန်နေ့ကတော့ Tottenham Hotspur အသင်းက Premier ကို9ဂိုးကိုမရှိနဲ့နိုင်ပါတယ်။ဂိုးတွေကိုတော့ Yorente က Hattrick သွင်းသွားပြီးတော့ Aurier က2ဂိုး Song နဲ့ Kane တို့ကတကူစီသွင်းပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ Manchester United က Reading ကို Old Trafford မှာ2ဂိုးကိုမရှိနဲ့နိုင်ပါတယ်။မေယူတဲ့ပထမဂိုးကတော့မာတာကပယ်နယ်တီကနေတဆင့်သွင်းခဲ့တာဖြစ်ပြီးတော့ဒုတိယဂိုးကတော့လူကာကူကပထမပိုင်းပြီးကနေမှကုသမကိုလိမ့်ပြီးတော့သွင်းခဲ့တာပါ။မေယူအသင်းတွက်တော့ဒါဟာနီးပြတဲ့ဆိုရှယ်လက်ထက်မှာ၅ပွဲသက်တိုက်အနိုင်ရလည်းဖြစ်ပါတယ်။တခြားပွဲစဉ်တွေမှာတော့ Newcastle နဲ့ Blackburn တို့တကူစီတည်ကြပြီးတော့ Arsenal ကတော့ Blackpool ကို3ဂိုးကိုမရှိနဲ့နိုင်ပြီး Chelsea ကတော့ Nottingham Forest ကို2ဂိုးကိုမရှိနဲ့နိုင်ရရှိသွားပါတယ်။ Chelsea အတွက်ဂိုးတွေကတော့ Spain တိုက်စစ်မှု Morata ကပဲ2ဂိုးစုံကိုသွင်းပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်တော့ January ဘောလုံးကမအပြောင်းရွှေ့ဈေးကွက်ကလည်းပြန်ဖွင့်လိုက်ပါပြီ။ Chelsea သင်းက German Bundesliga က Dortmund ကစားနေတဲ့ American လက်ရွေးစင် Christian Pulisic ကိုဝယ်လိုက်ပါတယ်။အသက်20သာရှိသေးတဲ့ American ကွန်းလန်ဖန်နီရှင်အတွက် Chelsea က Dortmund ကိုပေါင်း58သန်းပေးပြီးတော့ဝယ်လိုက်ရတာပါ။ဒါပေမဲ့ Pulisic ကို Dortmund အသင်းမှအခုနှစ်ဘောလုံးရာသီကုန်တဲ့အထိဆက်ပြီးတော့အငှားချသွားမှာဖြစ်တယ်လို့လည်း Dortmund အသင်းကထင်ကြပါတယ်။ Pulisic ကတော့သူ့အနေနဲ့ Chelsea သင်းကိုပြောင်းဖို့ရွေးချယ်လိုက်တဲ့အကြောင်းအနေနဲ့မှChelsea နိပြမော်ရီဇီယိုဆာရီရဲ့ကစားပုံကအဓိကကျတယ်ဆိုပြီးတော့ပြောပါရယ် Chelsea သင်းဟာဆာရီလက်အောက်မှာဘောလုံးပိုင်ဆိုင်မှုကိုဦးစားပေးကစားပြီးတော့ဒီကစားဟန်ကသူ့ရဲ့ကစားပုံနဲ့အံဝင်တာကြောင့် Chelsea ကိုရွေးချယ်လိုက်တာဖြစ်တယ်ဆိုပြီးတော့ Pulisic ကပြောပါရယ်နောက်ပြန် Dortmund အသင်းရဲ့အောက်သာဒါရိုက်တာ Michael Zorc ကလည်း Pulisic အတွက်တော့ဒီ Premier League မှာကစားဖို့ကသူ့ရဲ့ကြီးမားတဲ့အိမ်မက်တစ်ခုအဖြစ်အမြဲရှိနေတာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ဒါအပြင်သူ့ရဲ့စာချုပ်ကလည်း2020မှာကုန်မှာဖြစ်နေတဲ့အတွက် Chelsea ဘက်ကအခုလိုဈေးကောင်းကောင်းပေးပြီးကမ်းလှမ်းလာတာကြောင့်ရောင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောသွားပါရစေခင်ဗျာ Chelsea က American ကွင်းလယ်ဖန်တီးရှင်ကို58သန်းနဲ့ခေါ်လိုက်တဲ့ချိန်ထဲမှာပဲ Spain ကွင်းလယ်လူ Cesc Fabregas ကိုတော့ Chelsea သင်းကနေထွက်ခွာခွင့်ပြုလိုက်ပြီးဖြစ်ပါတယ်
ဖာဘရီဂတ်စ်ဟာပြီးခဲ့တဲ့စနေနေ့ကနော်တင်ဟမ်ဖောရက်စ်နဲ့ပွဲမှာချယ်လ်စီအတွက်သူနောက်ဆုံးကစားပြီးခဲ့တာဖြစ်ပါတယ်ချယ်လ်စီအတွက်သူနောက်ဆုံးကစားတဲ့ပွဲမှာဖာဘရီဂတ်စ်အနေနဲ့ဂိုးသွင်းဖို့အခွင့်အရေးရခဲ့ပေမဲ့လည်းပယ်နယ်တီကိုဝင်အောင်မခံနိုင်ခဲ့ပါဘူးဖာဘရီဂတ်စ်အတွက်တော့ဒါဟာအင်္ဂလန်မှာပွဲပေါင်း900တပွဲဖြစ်ပါတယ်ဖာဘရီဂတ်စ်ကနောက် ကိုအတင်းကဘက်ဘဂတ်ကိုဝယ်ယူလိုက်တာဖြစ်တယ်ဆိုပြီးတော့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေပါတယ်။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီယေဂိုမာရာဒေါနာဟာပြီးခဲ့တဲ့စနေနေ့ကတော့ဆေးရုံကနေပြန်ဆင်းလာပြီဖြစ်ပါတယ်။မက္ဆီကိုဒုတိယရန်ကလပ်အသင်းမှာနီးပြအောင်နေတဲ့မာရာဒေါနာဟာအာဂျင်တီးနားကနေမက္ဆီကိုနိုင်ငံကိုမပြောင်းခင်ပြီးခဲ့တဲ့စောက်ကြာနေ့ကဝမ် ကျွန်တော်တို့ရဲ့ကောင်းနေပြီဖြစ်ပြီးတော့အိမ်ပြန်ရောက်နေပြီလို့ပြောပါတယ်မာရာဒေါနာရဲ့ယောဂကုသမှုအခြေအနေဟာတိတ်ပြီးတော့ဆိုရင်းစရာမရှိဘူးလို့လည်းပြောပါတယ်အဲဒါ58ရှိဖြစ်တဲ့မာရာဒေါနာဟာသူ့နိုင်ငံမှာပုံမှန်ဆွေးဆွေးမှုကိုခံယူခြင်းအတွက်မှာဆရာဝန်တွေကပိုက်ထဲမှာသွေးယူဆိုင်နေတာကိုတွေ့ရတာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ တဲနစ်ဇာရင်းနေပတ်မှာတော့ဟော့ဖန်ကပ်ဖိုင်နယ်မှာဆွစ်ဇာလန်ကဂျာမနီကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နိုင်ငံလိုက်ကစားကြတဲ့ဒီဟော့ဖန်ကပ်ဖိုင်နယ်ကိုစနေနေ့ကကစားကြကြပြီးတော့အခုနှစ်မှာတော့ဆွစ်ဇာလန်နဲ့ဂျာမနီတို့ဘိုလူးခဲ့ကြတာပါ။ဖိုင်နယ်မှာဆွစ်ဇာလန်ကရော်ဂျာဖက်ဒရာနဲ့ဘန်ချစ်တို့အတွဲကဂျာမနီကအလိုက်ဇန်ဒါဇဗဲရော့ဖ်နဲ့အန်
တယ်မြို့သားနဲ့မြို့သမီးနှစ်ယောက်တွဲပွဲမှာတော့ဖက်ဒရယ်နဲ့ဗန်ချစ်တိုကဇာရက်နဲ့စကာဝါကို4-3-4-3နဲ့နိုင်ပြီးတော့နှစ်နှစ်သက်တိုက်နိုင်ရပြီးတော့ချန်ပီယံဘွဲ့ကိုကာကွယ်သွားနိုင်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့အထီးလောက်ပါပဲရှင်မနေ့ပြန်ကြတာပြီးနေ့မနေ့6နာရီကနေ9နာရီစီစဉ်တွေမှာဥကျော်စံတာရဲ့မြမရေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
အမေရိကန်နဲ့ဆက်လုံခြုံရေးအတွက်ကြိုးပမ်းမှုတွေကိုအားပေးတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်နဲ့တိုက်ခိုက်ဒီမိုကရက်ပါတီကကွန်ဂရက်စ်လွှတ်တော်ခေါင်းဆောင်နေမနေ့ကအသေးသေးပြောကြားထားကြပေမဲ့အတုံးစီနဲ့လုံခြုံရေးစီစဉ်မှာတော့သဘောထားကွက်နေပြနေကြဆဲဖြစ်ပါတယ်။နေဆက်လုံခြုံရေးအတွက်သဘောထားကွက်နေတဲ့အတွက်အစိုးရလုံခြုံရေး၄ပုံတပုံလောက်ကလည်းဒီဇင်ဘာလ22ရက်နေ့ကလေးကအခုချိန်ထိရပ်ဆိုင်းထားရဆဲဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကြီးကျင်းပရဲ့2016ခုနှစ်လပိုင်းလောက်တုန်းကသမ္မတလောက်တော်နဲ့ထရန့်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်စည်းဝေးအဖွဲ့ရဲ့ယူကော့ဘွန်ဆန်ရဲ့အချက်လက်တွေကိုရုရှားထောက်လှမ်းရေးတွေနဲ့နီးစပ်သူတူထံပေးရခဲ့တဲ့အကြောင်းမနေ့တုန်းကတရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။သမ္မတယူကော့ဘွန်ကလာတွင်ထရန့်ရဲ့စီးရင်အဖွဲ့ကရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေတဲ့အကြောင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အချက်လက်တွေထပ်မံထွက်ပေါ်လာပေမဲ့လည်းအခုချိန်ထိဆိုရရှင်တွေဘက်ကပူးပေါင်းချက်စီးမှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူး။လန်ဒန်ကံပြုခတ်တဲ့ကျုံရဲရခိုင်ပြည်နယ်ကအခြေအနေပေါ်အလွန်မင်းစိုးရိမ်ပူပန်တဲ့အကြောင်းနဲ့ပြည်မှမှုတွေကိုငင်းချက်နဲ့နီးလဲနဲ့ဖြစ်ရှင်းမှုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်မြန်မာလူမျိုးတပ်ဖွဲ့တွေနဲ့အေးရခိုင်လန်ဒန်ကံဖွဲ့လို့ချာတိုက်ပွဲတွေကြောင့်ခမန်းကြီးလူပေါင်း 4,500 လောက်ထွက်ပြေးတိမ်းရှောင်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကအခြေအနေပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ဖြင့်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးလည်းဖြစ်တဲ့ကနုအော်စပီကအလွန်မင်းစိုးရိမ်ပူပန်ကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကပူးစီအောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးခုကိုအေလက်နက်ကင်ဖွဲ့ကစီးနင်းတက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးတိစုံခဲ့တဲ့ပုံမှာလည်းတုံ့လုံးမှုတွေအကြောင်းပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကလက်နက်ကင်ပြည်ခတ်တင်နဲ့ဆက်နွယ်နေတယ်လို့ဆိုတဲ့လက်နက်ကင်ဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့အကြောင်းမြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ရခိုင်လက်နက်ကင်ဖွဲ့အေနဲ့ရိုဟင်ဂျာလက်နက်ကင်ဖွဲ့ AISA ဖွဲ့ဝင်တွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေစိုက်လှုပ်ရှားနေကြောင်းမြန်မာသမ္မတရုပ်ပြောခွင့်ရရဲ့ဒီသတင်းပတ်စော်ပိုင်းပြောဆိုချက်ဟာအချိန်မြင့်မရှိဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဌာနကကန့်ကွက်ခဲ့တာပ
ါသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925-32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများဆက်အောင်ပါ။
This program has come to you from the Voice of America, Washington.